2016အမေရိကန်သမ္မတရွေးကောက်ပွဲရလက်အပြောင်းလဲဖြစ်အောင်ရုရှားကဂျာဝင်နှောက်ယှက်ခဲ့မှုရှိခဲ့သလားဆိုတာကိုပြည်အောင်စုထောက်လှမ်းရေးဘူရို FBI ကစုံစမ်းနေတယ်လို့ FBI အကြီးအကဲကပြောလိုက်ပါတယ်ဒေါ်နယ်ထရန့်ရဲ့ရွေးကောက်ပွဲစီးဝင်းတာဝန်ရှိသူတွေနဲ့ရုရှားအစိုးရကမှပူးပေါင်းဆောင်ရွက်မှုတွေရှိခဲ့သလားဆိုတာပါဝင်တဲ့စုံစမ်းမှုတွေလုပ်နေတယ်ဆိုတာအမေရိကန်အောက်တိုတော်ထောက်လှမ်းရေးကော်မတီမှတင်းလာနေကြားနာပွဲအတွင်း FBI ညွှန်ကြားမှု James Comey ကပြောကြားခဲ့ပါတယ်ဒါပြင်သမရဟောင်းဘရက်အိုဘားမားကထရန့်ရဲ့တယ်လီဖုန်းကိုကြားဖြတ်နားထောင်ခဲ့တယ်ဆိုတာနဲ့ပတ်သက်လို့လည်းအထောက်အထားတွေမရှိဘူးလို့ပြောပါတယ်အပြည့်စုံကိုတော့မတ်ဆူမြတ်မွန်ကတင်ဆက်ပါမယ
်အမေရိကန်ပြည်ထောင်စုအပေါ်ရုရှားခေါင်းဆောင်တွေကိုရိုင်းညွှန်ကြားတဲ့ထောက်လှမ်းမှုတွေနဲ့ပတ်သက်လို့အမေရိကန်အောက်လွှတ်တော်ထောက်လှမ်းရေးကော်မတီမှတင်းနှံနေတဲ့ကရှားနာပွဲလုပ်ခဲ့ပါတယ်အာနာယရီပက်ဘလစ်ကန်ပါတီလွှတ်တော်အမတ်တွေရောဒီမိုကရက်အမတ်တွေပါပါဝင်တဲ့ထောက်လှမ်းရေးကော်မတီရှားနာပွဲမှာFBI ညွှန်ကြားရေးမှူး James Comey နဲ့အမျိုးသားလုံခြုံရေး Agency NSA ညွှန်ကြားရေးမှူးရေရက်ဗိုလ်ချုပ်ကြီး Michael Rogers တို့လာရောက်ထွက်ဆိုခဲ့ကြပါတယ်။2016သမ္မတရွေးကောက်ပွဲတုန်းက Donald Trump ရဲ့စီးရုံးရေးအဖွဲ့တာဝန်ရှိသူတွေနဲ့ Russia အစိုးရကြားမှာဘလို့ဆက်နွယ်မှုတွေရှိခဲ့တယ်လဲဆိုတာအပအဝင် American ရွေးကောက်ပွဲရလက်တွေအပြောင်းလဲဖြစ်သွားအောင်လို့ Russia အစိုးရကဆောင်ရွက်ခဲ့သလားဆိုတာ FBI ကစုံစမ်းမှုတွေလုပ်နေတယ်လို့ညွှန်ကြားရေးမှူး James Comey ကအတည်ပြုပြောသွားခဲ့ပါတယ်။
I have been authorized by the Department of Justice to confirm that the FBI, as part of our counterintelligence mission, is investigating the Russian government's efforts to interfere in the 2016 presidential election.
တရားရေးဌာနရဲ့ညွှန်ကြားချက်အရကျွန်တော်အတည်ပြုပြောနိုင်တာကတော့ကျွန်တော်တို့ရဲ့တံပြန်ထောက်လှမ်းရေးဆောင်ရွက်ချက်အရ2016ရွေးကောက်ပွဲမှာရုရှားအစိုးရကဝင်ရောက်ဆော့ဖက်ဖို့ကြိုးစားခဲ့သလားဆိုတာကို FBI ကစုံစမ်းနေပါတယ်အဲ့ဒီစုံစမ်းမှုတွေထဲမှာ Trump စီးရုံးရေးအဖွဲ့ဝင်တွေနဲ့ Russia အစိုးရကြားတစုံတရာဆွနယ်မှုရှိခဲ့သလားသူတို့ရွေးကောက်ပွဲအောင်နိုင်ရေးအတွက် Russia နဲ့ပူးပေါင်းဆောင်ရွက်မှုတစုံတရာရှိခဲ့သလားဆိုတဲ့စုံစမ်းမှုတွေလည်းပါဝင်ပါတယ်တခြားတံပြန်ထောင်လိုက်ရေးစုံစမ်းမှုတွေလိုပဲဒီစုံစမ်းမှုအတွင်းမှာလည်းပြစ်မှုကျူးလွန်မှုရှိမရှိဆိုတာကိုသုံးသပ်သွားမှာဖြစ်ပါတယ်ထိတ်တန့်လျော့ဝှက်ထားတဲ့စုံစမ်းနေစေကိစ္စဖြစ်တာမို့ဘလို့ဘယ်သူတွေကစုံစမ်းမှုတွေလုပ်နေတယ်လဲဆိုတာကိုကျွန်တော်မပြောနိုင်ပါဘူး
ရွေးကောက်ပွဲမဲဆွယ်အဖွဲ့တွေနဲ့ရုရှားထောက်ခံရေးတွေကြားရှုပ်ဝဲပူးပေါင်းကြံစီတယ်ဆိုတဲ့အထောက်အထားတစ်စုံတရာမတွေ့ရသေးပေမဲ့ဒီကိစ္စကိုဆက်ပြီးစုံစမ်းသွားမှာဖြစ်တယ်လို့အောက်လွှတ်တော်ထောက်ခံရေးကော်မတီဥက္ကဋ္ဌ David Nunes ကကြားနာပွဲမှာပြောသွားပါတယ်။ရုရှားနဲ့ပတ်သက်တဲ့စုံစမ်းမှုတွေမှာထိတ်တန့်ရှုပ်ဝဲထားတဲ့အကြောင်းအရာတွေကိုတင်ပြကြအောင်ဘယ်သူကလုပ်နေတာလဲဆိုတာကိုလည်းလွှတ်တော်ကော်မတီကစုံစမ်းသွားမှာဖြစ်တယ်လို့သူကပြောပါတယ်။မစ္စတာ Trump ရဲ့နယူးယောက်မြို့က Trump Tower ကတယ်လီဖုန်းတွေကိုသမ္မတဟောင်း Barack Obama ကြားဖြတ်ထောက်လှမ်းခဲ့ရဆိုတော့သမ္မတ Trump ရဲ့ဆွဆဲချက်တွေနဲ့ပတ်သက်လို့လည်းတင်းနှံလာနေကကြားနာပွဲမှာလွှတ်တော်အမတ်တွေကမေးခွန်းထုတ်ခဲ့ကြပါတယ်။ FBI ဌာနအတွင်းအသေးအချာစုံစမ်းခဲ့ပြီးနဲ့ထောက်လှမ်းခဲ့ရဆိုတဲ့အထောက်အထားတွေမတွေ့ခဲ့ရပါဘူးလို့ FBI ညွှန်ကြားရေးမှူး James Comey ကဖြေကြားခဲ့ပါတယ
်။ With respect to the president's tweets about alleged wiretapping directed at him by the prior administration,I have no information that supports those tweets and we have looked carefully inside the FBI.
သူကိုအဓိကထားပြီးအရင်အစိုးရကဖုန်းတွေကိုကြားပြခိုးနှားထောင်တယ်လို့သမ္မတ Twitter ပေါ်မှာရေးသားခဲ့တာနဲ့ပတ်သက်လို့အဲ့ဒီရေးသားချက်အမှန်ကန်တယ်ဆိုတာထောက်ပြနိုင်တဲ့အချက်လည်းကျွန်တော်တို့မှမရှိပါဘူး။ FBI ဌာနအတွင်းမှာဒီကိစ္စကိုတည်တည်ချာချာစုံစမ်းခဲ့ပါတယ်။တရားရေးဌာနနဲ့တရားရေးဌာနလည်းအောက်ကအဖွဲ့အစည်းတွေအားလုံးမှလည်းအထောက်အထားမရှိဘူးဆိုတဲ့အလားတူအဖြေကိုကြားနာပွဲမှာမျှဝေပေးဖို့ကျွန်တော်ညွှန်ကြားထားပါတယ်။တတလူမှုကွန်ရက်ပေါ်မှာသမ္မတရေးသားချက်တွေမှန်တယ်လို့ပြောနိုင်မယ့်အထောက်အထားအချက်အလက်တွေ FBI မှာမရှိပါဘူး
။အောက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌ David Nunes ကလည်း Trump Tower ကဖုန်းတွေကြားဖြတ်ခိုးနှားထောင်ခံခဲ့ရရဲဆိုတာမဟုတ်ဘူးလို့သူတို့ကော်မတီကသိထားတယ်လို့ပြောပါရယ်။ဒါပေမဲ့သမ္မတ Trump နဲ့သူ့ရဲ့အနီးကအကြံပေးတွေအပေါ်တခြားနည်းနဲ့ထောက်လှမ်းခဲ့တယ်ဆိုတာဖြစ်နိုင်တယ်လို့လည်းဆိုခဲ့ပါရယ်။တင်းနယ်လာနေက၄နာရီကြာတဲ့ဂျာနာပွဲအတွင်း North American ရွေးကောက်ပွဲတွေကြာရင်ရုရှားကဂျာဝင်နှောက်ယှက်မှုတွေလုပ်လိမ့်အောင်မယ်လို့ခန့်မှန်းထားကြောင်း FBI အကြီးအကဲရော NSA အကြီးအကဲကပါပြောသွားခဲ့ကြပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲတွေမှာပွဲပြားမှုတွေ၊ရှုပ်ထွေးမှုတွေဖြစ်အောင်အပြင် American ရဲ့ Democracy စနစ်အပေါ်တန်တရားဝင်အောင်လို့ရုရှားကအောင်အောင်မြင်မြင်နဲ့ဝင်ရောက်နှောက်ယှက်နိုင်ခဲ့တဲ့အတွက်လာမယ့်ရွေးကောက်ပွဲတွေကြာရင်လည်းအလားတူနှောက်ယှက်မှုတွေလုပ်အောင်မှာဖြစ်တယ်လို့ FBI ညွှန်ကြားရေးမှူး James Comey ကပြောပါတယ်။ရုရှားရဲ့ထောက်လန့်မှုနဲ့ပတ်သက်လို့အောက်လွှတ်တော်ထောက်လန့်ရေးကော်မတီကြားနာပွဲလုပ်နေစမှာပဲ။အင်ဂျီရောပြောခွင့်ရသူရှွန်စပိုက်ဆာကလည်းထရန့်စီယုံမဲဆွယ်ပွဲအဖွဲ့တွေနဲ့ရုရှားကြားမှာရှေ့ဝက်ဆောင်ရွက်မှုတွေမရှိဘူးလို့အင်ဂျီရောသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။သူအနိုင်ရအောင်လို့သူ့ရဲ့စီယုံရဲ့တာဝန်ရှိသူတွေက ရုရှားနဲ့ပူးပေါင်းလုပ်ခဲ့တယ်ဆိုတဲ့ဆက်ဆွဲချက်တွေဟာရွေးကောက်ပွဲမှာရှုံ့နှိမ်ခဲ့တဲ့ဒီမိုကရက်တို့ရဲ့လှုပ်ကြံကြောကြားမှုတွေဖြစ်တယ်လို့သမ္မတထရမ့်ကလည်းကြားနာပွဲမလုပ်ခင်နိုင်ပိုင်းအလို့မှာ Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါရှင်။